အီဂျစ်သမ္မတမိုဟာမက်မော်စီဟာအီဂျစ်နိုင်ငံရဲ့ထိတ်ဆုံးစစ်ကောင်းဆောင်နှစ်ဦးကိုယာဒူးကနေဖယ်ရှားလိုက်ပါပြီ။ကာကွယ်ရေးဝန်ကြီးမိုဟာမက်ဟူစိန်တန်တာဝီနဲ့အီဂျစ်စစ်တပ်ဦးစီးချုပ်ဆမ်မီအန်နန်တို့ကိုယာဒူးကနေအငြင်းစားပေးလိုက်ပြီးဆိုပြီးကြေညာသွားတာပါ။စစ်သွေးကြော်တွေကနေအီဂျစ်စစ်သား18ဦးကိုမကြာခင်ကတပ်ဖြတ်မှုဖြစ်ပြီးနောက်မြောက်ပိုင်းဆိုင်နိုင်နယ်မြေစစ်စင်ရေးတွေအပေါ်တင်းမာမှုဖြစ်နေချိန်မှာစစ်တပ်အတွင်းအခုလိုအပြောင်းလဲတွေရှိလာတာဖြစ်တယ်လို့ VOA သတင်းတောက် Edward Yeonian ကကိုင်ရိုမြို့ကနေသတင်းရေးသားပေးပို့ထားပါတယ်ဒီအကြောင်းကိုကိုသားညုံကဆက်ပြီးတော့ပြောပြပေးမှာပါ
အခုလိုမျိုးကာကွယ်ဝင်ကြီးတန်တိုဝီနဲ့စီဦးစီးချုပ်အန်နန်တို့ကိုတမရမော်စီကနေပြီးတော့ယာဒူးကဖယ်ရှားလိုက်တဲ့သတင်းဟာအီဂျစ်လူမျိုးအများစုဒီရမဒန်ဥပုလဥပုတ်တီလာစောင့်နေကြတဲ့ညင်သက်အေးချမ်းနေတဲ့နွေရာသီကာလကိုလှုပ်ခတ်သွားစေတယ်လို့ဆိုရမှာပါဒီစစ်ဘက်ထိတန်းခေါင်းဆောင်နှစ်ဦးကိုအစားထိုးလိုက်တဲ့သတင်းကိုတော့တမရရဲ့ပြောခွင့်ရသူယက်ဆာအလီကနိုင်ငံတော်ရုပ်သံကနေပြီးတော့ကြေညာသွားပါတယ်ဒါ့အပြင်စစ်တပ်မှုတွေကိုလုပ်ပိုင်ခွင့်အာဏာပေးထားတဲ့ဖွဲ့စည်းပုံပြင်ဆင်ချက်တွေကိုလည်းတမရမော်စီကနေပြီးတော့ပယ်ဖျက်လိုက်တဲ့အကြောင်းကြေညာသွားပါတယ
်တိုင်အစိဒ်အယ်မစတရှာမဟမူဒ်မဟမူဒ်မဟမ္မဒ်မက္ကီနာအိဘန်လရာအီစ်အယ်ဂျုမ်ဟူရီသနီယန
်ဒုတိယတမရဖြစ်တဲ့မိုဟမက်မက္ကီကိုတမရကနေပြီးတော့အမည်စရင်းတင်သွင်းလိုက်ပြီးတော့ကာကွယ်ဝင်ကြီးမိုဟာမက်ဟူစိန်တန်တဝီနောက်ဆီဦးစီးချုပ်ဆမီအန်နန်တို့ကိုယာရုကနေပြီးတော့အနားယူဖို့အတွက်တမရကနေပြီးတော့အမိန့်ပေးလိုက်တယ်လို့တမရမော်စီရဲ့ပြောခွင့်ရသူကအာရဘာသာစကားနဲ့ပြောဆိုသွားတာပါဒီပြီးတဲ့နောက်တော့ကာကွယ်ဝင်ကြီးသစ်ဖြစ်လာတဲ့အဗ်ဒူဖာသာအယ်ဆာစီရဲ့တန်းစစာစုပွဲမှာတမရမော်စီကိုရိုင်းလဲတက်ရောက်နေတာကိုအစိုးရပိုင်းရုံမြင့်တန်ကြားမှာဖော်ပြသွားပါတယ
်
တိုင်းပြည်နဲ့သမရစနစ်ကိုကာကွယ်သွားမယ်ဖွဲ့စည်းပုံနဲ့ဥပဒေတွေကိုလေးစားလိုက်နာပါမယ်ပြည်သူအကျိုးစီးပွားနဲ့တိုင်းပြည်နယ်စပ်မြင်းတွေကိုကာကွယ်ဆောက်ရှောက်သွားပါမယ်ဆိုပြီးတော့ကာကွယ်ဝင်ကြီးတစ်ကကြမ်းကြိမ်တစ်ဆာဆူသွားပါတယ်အခုလိုမျိုးသမရရဲ့ဆုံးဖြတ်ချက်ကြောင့်ဖွဲ့စည်းပုံဆိုင်ရာအကြက်တဲဖြစ်နိုင်ခြေရှိမရှိဆိုတာကတော့အခုချိန်ထိမရှင်းလင်းသေးပါဘူးအခုဒီသမရရွေးကောက်ပွဲမလုပ်ခင်ကပဲဗိုလ်ချုပ်မှုကြီးတန်တူဝီနဲ့ဗိုလ်စစ်ကောင်စီကထိတ်တန့်စစ်ဗိုလ်ချုပ်တွေဟာဖွဲ့စည်းပုံထဲမှာသူရိစစ်တပ်ရဲ့လုပ်ပိုင်ခွင့်ကိုချဲ့ယူထားခဲ့ပါတယ်။အချို့ကတော့ဒါဟာစစ်တပ်နဲ့အစိုးရကြားမှာအာဏာချိန်ခွင်မျှမှုဖြစ်စီတယ်ဆိုပြီးတော့တုံ့သက်သူတွေလည်းရှိပါတယ်။တမရသစ်မော်စီနဲ့အီဂျစ်စစ်ကောင်စီကထိတန်းဗိုလ်ချုပ်တွေကြားမှာတင်းမာမှုတွေရှိနေချိန်မှာတမရကနေပြီးတော့အခုလိုလုပ်ရမျိုးလှုပ်လာလိမ့်မယ်လို့အများကတွက်မထားပါဘူး။ဒီပြီးခဲ့တဲ့ရက်ပိုင်းကပဲတင်းမာမှုဖြစ်နေတဲ့စီနိုင်းဒေသကိုတမရသစ်နဲ့ကာဝေးဝင်ကြီးတန်တဝီတို့တွားရောက်ဆင်မှတ်တမ်းသတင်းဓာတ်ပုံတွေမှာနှုတ်စလုံးမပြုံးမရှင်ဖြစ်နေတာတွေ့ရပါတယ်။အဲ့ဒီဒါမှာတော့အစ္စလာမစ်စစ်သွေးကြွတွေကိုအစိုးရစစ်တပ်ကစစ်စင်ရေးလုပ်နေတဲ့အချိန်ဖြစ်ပါတယ်။တမရမော်စီရဲ့ဒီလွတ်မြောက်ရေးနဲ့တရားမျှတမှုပါတီအကြီးအကဲအဆမ်အလာရီယန်ကတော့အီဂျစ်ပြည်သူတွေဟာနှစ်ပေါင်း60ကျော်ကြာအောင်မျှတတဲ့ဒီမိုကရေစီစနစ်ကိုအိမ်မက်မက်ခရတာဖြစ်တယ်လို့ပြောပါတယ်။အီဂျစ်နိုင်ငံမှာ1952ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်အီဂျစ်နိုင်ငံရဲ့ခေါင်းဆောင်အကြီးအကဲတိုင်းဟာစစ်တပ်အနွယ်ဝင်တွေဖြစ်ခဲ့တာပါ။အခုဒီတမရမော်စီလက်ထက်ကြတော့မှလွတ်ကင်းလာတယ်လို့ပြောနိုင်ပါတယ်။တမရဟောင်းဟော့စနီမူဘာရက်ဟာသူတမရဖြစ်စဉ်1992ခုနှစ်မှာဒီတန်တဝီကိုကာကွယ်ဝင်ကြီးဖြစ်နေခန့်ပြီးခဲ့တာပါတန်တဝီကိုမူဘာရက်ရဲ့လက်သက်မွေးထားသူဖြစ်တဲ့ဆိုပြီးတော့ဒီအရင်ပေါက်ကြားခဲ့တဲ့ WikiLeaks မှတ်တမ်းတွေမှာအရင်အီဂျစ်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးတူကမှတ်ချက်ပြီးဖော်ပြခဲ့မှုပါတယ်အခုလိုမျိုးထိတ်တန့်စစ်ကောင်းဆောင်နှစ်ဦးကိုယာရုကနေအနားပေးလိုက်တဲ့တမရသစ်ရဲ့ဆုံးဖြတ်ချက်အပေါ်မှာအီဂျစ်စစ်တပ်ကဘလို့တုံ့ပြန်လိမ့်မလဲဆိုတာကတော့စောင့်ကြည့်ရအောင်ပါဒါမှမဟုတ်ဒီအီဂျစ်နိုင်ငံရဲ့အမြင့်ဆုံးတရားရေးဘိုင်းကရောတမရရဲ့ဒီဆုံးဖြတ်ချက်ကိုပြန်လည်ပြင်ဆင်ဖို့ကြိုးပမ်းအောင်မလားဆိုတာလည်းစောင့်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာ